မနေရမှာစစ်တပ်အားနာတင်ရဈေးလာမကြည့်ချင်ပါပဲ။ဘိုးရင်စောက်ခွာထွက်ပြရသည်ကအင်းနဲ့ချီရှိလာနေပြီးတောတောင်တွေကဖုံးအောင်နေရသည်လဲဆိုးလာနေပါလေ။တနည်းတခြားပိုးဆိုးလာနေတဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေကြောင့်ကုလသမဂ္ဂအပအဝင်အထောက်ကူပေးရေးအဖွဲ့ကအကူအညီတွေပေးဖို့အတွက်စူးစမ်းနေကြပါလေ။ဒီထက်မှာအရေးအကြီးဆုံးဖြစ်တဲ့စာနာရိတ်ကပြဿနာကိုဖြေရှင်းနိုင်ဖို့ပြီးလေရှိတဲ့MRE လို့ခေါ်တဲ့ချက်ပြုတ်ရှာမလို့တဲ့အသက်ဆားနိုင်တဲ့ရိခါဒုတ်တွေအကြောင်းအမေရိကန်စစ်တပ်သဘာဝဝန်ကျင်ဆန်းမာရေးဆိုင်ရာအကြီးအကဲသူဖြစ်တဲ့ Engineer Shin Sura အောင်ကပြောပြခဲ့တယ
်။အစားတော့သူမိမွေးရမလို့လည်းနဲ့ဟို Brainless Russian ပေါ့နော်။ဟို American စစ်တပ်ထဲမှာတော့ MRE လို့ခေါ်တယ်အမျိုးရေဒီတူအီဖို့အဲ့ဒါဒီမျိုးလေးတွေချပေးရတယ်အဲ့ဒီဟာလေးကသူကဟိုဒိုင်းမဲ့ပေါက်စားလိုက်ရုံပဲဒီခဲတဲ့တဲလဲစားတော့သေးစရာမလိုဘူးနည်းနည်း advance ဖြစ်ပါတယ် MRE တက်ကဒီမှာလဲဈေးကြီးပါတယ်ဒါပေမဲ့ UN တို့ဘာလို့ကလုတ်ပြီဆိုရင်တော့ American စစ်သားကိုပေးတဲ့ Russian မျိုးပဲဖြစ်ဖြစ်ခုနပြောတဲ့ displaced civilian တွေကိုပေးတဲ့ဟာမျိုးပဲဖြစ်ဖြစ်ဒါမျိုးကူတတ်တယ်ပေါ့နော်ခြားနိုင်ငံတွေရဲ့ example အရာပေါ့
ဒါတော့အစားတောက်တယ်ကိုဒီလိုမျိုးဒီနိုင်ငံကြားအကူအညီတွေပေးတဲ့အခါမှာမင်းမလိုဘဲနဲ့ချက်ပြုတ်လို့ရတယ်ဆိုတာဘယ်လိုမျိုးလဲပြောပြပေးပါ။အ
ော်ဟုတ်ကဲ့မင်းမလိုဘူးဆိုတာကတော့အပူဓာတ်တစ်ခုရတာပေါ့နော်ကမ်မီကယ်နီးပေါ့ဓာတ်ဗေဒနီးပေါ့ဒါပေမဲ့ရေခဲတဲ့အခြေအမျိုးကအစားတောက်ကိုဘယ်လိုအပူပေးလဲဆိုတော့အဲ့ထဲမှာမက်ဂနီဆီယမ်ပေါ်ဒါဆိုတဲ့ဟိုရေနဲ့ထိလိုက်ရင်ပူဓာတ်တဲ့ဟိုအိတ်ကလေးပါပြီးတာပေါ့နော်မက်ဂနီဆီယမ်အမှုန်လေးတွေဒီအထုပ်ကလေးတွေမှာပါတယ်ပေါ့နော်အဲ့ဒါကိုရေနဲ့ထိလိုက်တဲ့အခါမှာမက်ဂနီဆီယမ်ပေါ်ဒါရေနဲ့ထိရင် reactive ဖြစ်သွားပြီးတော့အပူဓာတ်တွေထွက်လာတာပေါ့အဲ့အပူမှာကနချက်ပြီးသားချက်ပြီးသားဆိုပေမဲ့ရေခဲတဲ့တာလည်းတော့ထည့်စရာမလိုဘူးအဲ့ဒီအစားအသောက်ကိုကတ်လိုက်တဲ့အခါမှာသူကပူသွားပြီးတော့အဲ့ဒါစားလို့ရတယ်science အခြေခံပြီးပြောရင်ဒီ MRE ကိုကျွန်တော်တို့ရောက်ပဲပို့ပြီးထူးခြားချက်ပြောရမယ်ကျွန်တော်ကျောင်းတက်ခဲ့တာ Upstate New York မှာ Rochester Institute of Technology လို့ခေါ်ရတယ်။အဲဒီကျောင်းမှာတက်တော့ကျွန်တော်ရဲ့ဆရာကဟိုအိန္ဒိယဆရာသူကကျွန်တော်တို့ Mechanical Engineer မှာ Heat Transfer ဆိုတင်ပေးတယ်။အဲဒီမှာသူကဘာလို့ဒီထွန်လိုက်လဲဆိုတော့ဒီ Magnesium Powder ကိုရေနဲ့ထိတဲ့အခါမှာ Heat အပူထွက်သွားတယ်ဆိုတာကိုသိတယ်။အဲဒီ Neo Ready to Eat ဒီအခြေအနေမှာမက်ဂနီဆီယမ်ပေါက်တာလေးတွေပါတယ်။အဲဒီဟာကိုသူထွန်လိုက်ပြီးတော့နယူးယောက်ကကုမ္ပဏီတကူကဒီ US military ကိုရောင်းလိုက်တာပေါ့နော်။အဲမှာ UN တို့ဘာလို့လဲတုံးသွားတယ်။အဲဒီအမှုန်လေးတွေကဟိုရေထိရင်ပူတယ်ဆိုတော့သူက heat transfer ဆရာလည်းဖြစ်နေတော့အဲ့ဒါလေးကိုအသုံးချပြီးတော့သူကအဲ့ထက်မှထည့်ထားတာပေါ့။ရေများများဖြစ်နေရင်လည်းပုတ်ပွက်ဆူသွားတယ်။ဒီလေးနည်းနည်းလေးထည့်မက်ဂနီဆီယမ်ကိုဒီမှာကြည့်ပြီးဆိုတာနဲ့ပူသွားတော့ခုနချက်ပြီးသားအစားအသောက်လေးတွေကိုကတ်လိုက်ရင်ပေါ့ပေါ့ပူနွေးနွေးစားရတယ်။မိโกငွေလည်းမလိုဘူးမိโกကိုဥမာအပြင်အားလူမြင်နေတာလို့ရန်သူမြင်တာမျိုးတို့မိမွေးဖို့လို့မလိုတော့ပေါ့နော်အဲ့တော့ဟိုတနည်းတူကဖြင်းခွေတာတို့ကနာချက်တာတို့တမကြီးနေတာအဲ့အဆင်ကြီးကျော်သွားတာပေါ့အဲ့အတွက်အချိန်တွေတော့အများကြီးဟိုကဖြစ်တာပေါ့တိတ်တိတ်တော့ဈေးကြီးပါလေဒါမဲ့ဟို UN တို့ဘာလို့တုံးနေဆိုတာအဲ့လိုမျိုး Neo Ready to Eat ဒါမှမဟုတ် Cleanness Russian တွေကိုအသုံးချတယ်ပေါ့ပေးမယ်ပေါ့
ဒီဆိုတော့ဒီအထုပ်တွေကိုဖောက်ပြီးစားတဲ့နည်းကိုလည်းပြောပြပေးပါဦ
းအဲ့ဒါကိုဖောက်စားနည်း instruction လေးတွေတချို့ YouTube မှာတော့ရှိပါတယ်ဒါလေးနဲ့ခွဲရေလေးကိုနည်းနည်းထည့်ပြီးတော့ခုနအစားတောက်ကိုပြင်မှကတ်ထည့်လိုက်5မိနစ်လောက်ကြာတဲ့အခါမှာချက်ပြီးသားအစားတောက်ကပူမအေးဖြစ်နေတဲ့ဟာရေပူနဲ့ထိပ်ပြီးပူသွားပြီးတော့အဲ့ဒါစားတုံးဆောင်လို့ရဒီမှာတော့အကုန်လုံးစစ်ပြီးသားပါအဲ့လိုစားရင် food poisoning မဖြစ်ဘူးလို့ဘာလို့အကုန်လုံးစစ်ပြီးသားပေါ့နော်ဟိုတဲ့အိတ်တဲ့အိတ်နဲ့လည်းမတူပါဘူးဟိုဒီဒီအိတ်ထဲမှာဝတ်သားစားစားပါမယ်လိုပဲအိတ်ထဲမှာအမဲသားစားစားပါမယ်အဲဥမာဆိုကြပါဆိုကျွန်တော်တို့ဟိုလူတွေဝေမျှတဲ့အခါမှာတချို့ကအသားမစားဘူးပဲချီရံပါမယ်တချို့ကကြတော့ဝတ်သားမစားဘူးအဲ့လိုဆိုရင်ဒီအစားအသောက်တွေရေးထားပါတယ်မင်းမျိုးစုံရှိပါတယ
်ဆိုဒီအထက်တစ်ထုပ်ထဲမှာဘာတွေပါတတ်ပါလဲဆိုတော့လည်းဒီအပူပေးတဲ့ဟာအနေအသားတွေအပြင်ပေါ့နော်
main meal အနေနဲ့အသားပေါ့ဒီနိုင်ငံမှာစား main meal နဲ့အသားပေါက်ကိုအနှစ်နဲ့ချက်ထားတာလည်းဖြစ်ချင်းဖြစ်မယ်ဆက်စပဂက်တီလိုမျိုးရောထားတာလည်းဖြစ်ချင်းဖြစ်မယ်ဒါမှမဟုတ်အသားဆုံးကြီးကိုပဲလို့ဟိုအမေသားกินလိုမျိုးပေါ့နော်အဲ့ဒါกินပြီးသားကိုထည့်ထားတာလည်းဖြစ်ချင်းဖြစ်မယ်အဲ့ main meal တစ်ခုပါမယ်ပြီးရင်ဘေးက side dish ပေါ့ vegetable အပြုတ်ပေါ့ပါလို့ အဲ့လိုမျိုးပါမယ်နောက်အထက်မှာတော့ဟို PK လေးလည်းပါမယ် PK ကတော့ရိုးရိုး PK လို့ထင်နေတယ်တချို့ PK ကြတော့သူဝင်းချုပ်အောင်လုပ်တာခီးလမ်းလျှောက်ရတဲ့ကောင်ကဒီဟိုသွားတည်သွားနေတော့ဝင်းဝင်းချောမှကြောက်လို့ပေါ့နော်နောက်မြစ်လေးတွေအိမ်နာသုံးဆက်ကူလေးတွေပါတယ်နောက်ထဲထဲမှာတခြားဟို candy snack လေးတွေပါတယ်ပါတယ်ပေါ့အဲ့ဒီအာတထုတ်မှာဟိုစစ်သားတွေထုတ်ထားတယ်ဆိုရင်တော့3000ကယ်လိုရီလောက်ရှိတယ်ဟိုတက3000ကယ်လိုရီ3ချိန်လောက်စားလို့ကတော့ကယ်လိုရီအများများမှာပေါ့ဒါပေမဲ့စစ်သားကတော့ expected လျှောက်သွားနေတယ်ချွေးတွေထွက်နေတယ်ကယ်လိုရီထုတ်တယ်ဆိုပြီးတော့ထားတာပေါ့ဒါပေမဲ့ UN ကဟာကြတော့အဲ့လိုမများအောင်1200 1600လောက်ပေါ့နော်ကယ်လိုရီ caloric intake ပေါ်မူတည်ပြီးတော့သူကသူတို့ဝေမျှတဲ့လူပေါ့ menu ပေါ်ကြည့်ပြီးပေးလိုက်တာပေါ့အစားတော့ဟို shortage ဖြစ်မှုတွေရတယ်ဟိုလူများလာတာနဲ့အများသဘောပေါက်ပါတယ်အဲဒါပေမဲ့ဟိုအစားလည်းမစားဘဲနေလို့မရတဲ့အခါမှာဟိုအစားတော့ကိုဟိုပေါ့မရွေးလည်းမရွေးဘဲနဲ့ဟိုပေါ့မစားဘဲလည်းမနေဘဲနဲ့အစားတော့ကိုအတိညာဉ်လေးနဲ့ရှင်ပြီးစားလာမှာပေါ့နော
်ဥဒူရအောင်ပါဒုတိယကမ္ဘာစစ်ကာလအထိအစားအသောက်တွေကိုတင်းဘူးတွေနဲ့ထည့်ပြီးရရှင်ပေးလို့ရှိပေမဲ့ဒါဟာတောတောင်တွေထဲသွားနေရသူတွေအတွက်လိုအပ်တဲ့အာဟာရပြည့်အောင်မပေးနိုင်ပါဘူး။ဒါကြောင့်အမေရိကန်ကာကွယ်ရေးဌာနက1963ခုနှစ်မှာ MRE ကိုတည်ထောင်ခဲ့တာဖြစ်ပြီးအခုချိန်မှာတော့တောတောင်တွေထဲခိုလုံနေရသူတွေအတွက်အာဟာရမချို့တဲ့အောင်အဓိကစီမံထားတဲ့ရိခာဒုတ်တွေရနေပြီဆိုတော့ပြောကြရင်လည်းဒီတဲ့င်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲတင်လာလိုက်ပြန်ပါရှင်။ရတ္တပတ်မှာပြန်ပြီးဆောင်ကြအောင်ပါရှင်။